မျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းလွှတ်တော်တွင်အတည်ပြုနိုင်ဖို့ကြံ့ကြာနေရတဲ့အခြေအနေနဲ့ပတ်သက်လို့တပိတ်မောက်ကျောင်းသားခေါင်းဆောင်တွေဟာလွှတ်တော်တာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံခဲ့ပါတယ်။ပညာရေးဥပဒေပြင်ဆင်ချက်အတည်ပြုနိုင်ရေးကြံ့ကြာနေမှုကြောင့်တပိတ်ပြန်ဆဖို့ပြင်ဆင်ဆောင်ရွက်နေတဲ့အချိန်မှာအခုလိုကျောင်းသားခေါင်းဆောင်တွေလွှတ်တော်ကိုသွားရောက်ခဲ့ကြတာပါ။စုံစမ်းမေးမြန်းထားတဲ့ VOA ထိုင်းအခြေစိုက်သတင်းတောက်မအေးအေးမှကပြောပြပေးပါမယ်ရှင်။
အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းအတည်ပြုနိုင်ရေးကြံ့ကြာနေတဲ့ကိစ္စနဲ့ပတ်သက်လို့လွှတ်တော်အတွင်းလုံထုံးလုံနည်းတွေကိုလေ့လာနိုင်ဖို့အတွက်မန္တလေးမြို့ကနေရန်ကုန်အထိခရီးရှည်ချီတဲ့တပိတ်မှောက်နေတဲ့စစ်ကြောင်းကကျောင်းသားတွေကစတင်ကမ်းလှမ်းခဲ့တာလို့ဆိုပါတယ်။ကမ်းလှမ်းစဉ်ကတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးခင်မောင်ကြီးကနေတဆင့်ကမ်းလှမ်းခဲ့ပြီးတဲ့နောက်ပြည်သူ့လွှတ်တော်နိုင်ရကဦးရွှေမန်းနဲ့တွေ့ဆုံမယ်ဆိုပြီးပြောဆိုခဲ့ကြတာလို့ဆိုပါတယ်။ဒီကနေ့တွေ့ဆုံစဉ်မှာတော့ဦးရွှေမန်းကမအားလို့မတွေ့ဆုံနိုင်ခဲ့ကြောင်းပြန်လည်ပြောဆိုခဲ့တယ်ဆိုပြီးပင်မတပိတ်စစ်ကြောင်းကတာဝန်ခံကိုတီဟဝင်းတင်ကဆိုပါတယ
်။ဦးရွှေမန်းနဲ့ကျွန်တော်တို့တွေ့ဖို့စာပြီးတော့စီစဉ်လာတယ်။ဦးရွှေမန်းကကျွန်တော်တို့ဒီကျောင်းသားတွေရောက်လာတဲ့အနေအထားမျိုးမှာသူမအားဘူးဆိုတဲ့ပုံစံပြောတယ်။ပထမသူကိုယ်တိုင်စီစဉ်လာပြီးတော့ကျွန်တော်တို့တွေ့ဖို့စီစဉ်လာပြီးတော့မှသူကိုယ်တိုင်တတိပြည်ပြီးတော့မှတွေ့မယ်တတိပြည်ပြီးတော့မှရောက်လာတဲ့အချိန်မှာမအားဘူးဆိုတဲ့ပုံစံပြောတယ်။ပြီးတော့ဥပဒေချမ်းကော်မတီနဲ့လည်းတွေ့ပါဆိုပြီးတော့ပြောတယ်။ဒါပေါ့နော်အစိုးရအဖွဲ့ကအော်အကြီးပိုင်းတော်ရဲ့ဒီနာယကကြီးတယောက်ကနေပြီးတော့ပြေးထားတဲ့တတိယလွယ်လွယ်ကူကူဖြတ်သွားတော့စိတ်မကောင်းတော့ဖြစ်ကြတော့ကောင်းတယ်ပဲ
။ဒီကနေ့ရက်ကတော့ကျောင်းသားတွေပါဝင်တဲ့လေးပွင့်ဆိုင်ဆွေးနွေးရေးကနေတင်ပြထားတဲ့အမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှကြားနာဖို့အတွက်မတ်လ9ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။ကျောင်းသားတွေကတော့ဖေဖော်ဝါရီလ28ရက်နေ့နောက်ဆုံးထားပြီးအမျိုးသားပညာရေးဥပဒေပြင်ဆင်ချက်မူကြမ်းကိုလွှတ်တော်မှအတည်ပြုပေးဖို့အတွက်တောင်းဆိုထားတာပါ။ဒီအခြေအနေတွေအတွင်းကြံ့ကြာမှုတွေရှိနေတာကြောင့်ဆိုပြီးကျောင်းသားတွေကလွှတ်တော်တွင်းကလုံထုံးလုံနီးအစစ်အစအခြေအနေတွေကိုလေ့လာဖို့အတွက်စတင်ကမ်းလှမ်းခဲ့တာဖြစ်တယ်ဆိုပြီးကိုတီဟဝင်းတင်ကဆိုပါတယ
်။အဓိကကကျွန်တော်တို့ကအဲ့ဒါကိုဘာလို့တောင်းတာလဲဆိုတော့ဒီဥပဒေမူကြမ်းကိုဒီလောက်ကြာနေအောင်ဘာဖြစ်တာလဲ။ဒီဥပဒေမူကြမ်းရဲ့ process ကဘယ်လိုရှိလဲဆိုတာကျွန်တော်တို့ကဒီလွှတ်တော်ကိုကျွန်တော်တို့ကြည့်မှာလားကျွန်တော်တို့သိနိုင်မယ်ပေါ့။ဒီလိုဆိုရတော့ okay ဟုတ်ပြီ။ကျွန်တော်တို့အနေနဲ့ဘာကြောင့်ဒီလောက်စားလဲဆိုတော့ကျွန်တော်တို့သိဖို့အတွက်ကျွန်တော်တို့ကစာပြီးတော့ကမ်းလှမ်းတာမှာ
။ပြည်တော်စုလွတ်တော်ရုံးကသတင်းထုတ်ပြန်ချက်မှာတော့တပိတ်စိတ်ကျောင်းကကျောင်းသားတွေကိုပြည်သူ့လွတ်တော်မူကြမ်းကော်မတီဥက္ကဋ္ဌဦးတီခွန်မြတ်ကဥဆောင်ပြီးလက်ခံတွေ့ဆုံခဲ့ကြောင်းဥပဒေပြုရေးနဲ့လုံထုံးလုံနည်းတွေကိုရှင်းပြပေးခဲ့ကြောင်းရေးသားထားပါတယ်။ကျောင်းသားတွေဘက်ကတော့သူတို့ရဲ့လေ့လာတွေ့ရှိချက်ရရှိချက်တွေကိုမကြာခင်မှာသတင်းထုတ်ပြန်သွားမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။အမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလမှာလုပ်ခဲ့တဲ့နိုင်ငံလုံးဆိုင်ရာကျောင်းသားတို့အစည်းအဝေးကနေတပိတ်မောက်ခဲ့ပြီးတဲ့နောက်ရက်ပေါင်း60အတွင်းအစိုးရကဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ရက်60အလွန်မှာခရီးရှည်ချီတက်မှုကိုစတင်တော့မှာဖြစ်ကြောင်းကျောင်းသားတွေကပြောဆိုခဲ့ချိန်မှာတော့နိုင်ငံတော်သမ္မတကပြည်ထောင်စုလွှတ်တော်အနေနဲ့အမျိုးသားပညာရေးဥပဒေကိုပြန်လည်သုံးသပ်ဖို့အတွက်အပြန်အလှန်တဝင်လှော်တွေပေးခဲ့ပါတယ်။ဒီနောက်မှာတော့ကျောင်းသားလှုပ်ရှားမှုတွေအရှိန်ရလာပြီးခရီးရှည်ချီတက်မှုတွေတက္ကသိုလ်တချို့ကကျောင်းသားတွေကအမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်မှုတွေနိုင်ငံတော်အမှာဖြစ်ပေါ်လာခဲ့ပြီးတဲ့နောက်အစိုးရလွှတ်တော်ကျောင်းသားကော်မတီ NNEA လို့ခေါ်တဲ့ပညာရေးကွန်ရက်တစ်စုပေါင်းပြီးဆွေးနွေးပွဲတွေလုပ်ခါအမျိုးသားပညာရေးဥပဒေကိုပြင်ဆင်ချက်မူကြမ်းကိုရေးဆွဲခဲ့တာဖြစ်ပါတယ်။ဒီကနေ့မှာပဲကျောက်ဆယ်တောင်သားပါဝင်မြို့နယ်တချို့ကလမ်းမပေါ်တွေနဲ့ကျောင်းနေမှာတော့ကျောင်းသားတပိတ်တွေကိုတံပြန်တပိတ်ပုံစံမျိုးနဲ့ဒီမိုကရေစီရှင်သန်ရေးအတွက်ဆိုကနိုင်ငံတော်တည်ငြိမ်အေးချမ်းမှုကိုလိုလားကြောင်းဆန္ဒထုတ်ပေါ်ပွဲတွေကိုပြည်ခိုင်ပြိုးပါတီဝင်များကပြုလုပ်ခဲ့တယ်ဆိုပြီးကျောင်းသားတွေကဆိုပါတယ်ရှင်။